မြန်မာနိုင်ငံနဲ့ဆက်တနယ်ရဲ့ကြမ်းဖက်မှုတွေကြောင့်ဒေတာရင်းအာဆီယံခေါင်းဆောင်တွေခေါ်ယူတဲ့ဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံမှာဆီကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လိုက်တက်အောင်နေချိန်မှာပဲပြည်ရင်းမှာတော့အာနာသိန်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေအဖြုတ်ခွဲခံရပြီးအ ਨੇ စုံတဦးသေဆုံးခဲ့ရပါတယ်။အကြမ်းဖက်ဖြုတ်ခွဲမှုတွေကြောင့်ပြည်သူကပျောက်ကြားတဲ့ပိတ်တွေဆင်နွှဲနေကြတာဖြစ်ပြီးမီဒီယာမှာပြုတ်လုတဲ့ဆိုက်ကယ်တပိတ်အတွင်းစစ်ကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်အသက်50အရွယ်အမျိုးသားတဦးသေဆုံးခဲ့ရတယ်လို့မြင့်မြင့်တက်တဲ့တဦးရဲ့ပြောကြားချက်ကိုကိုးကားပြီး AFP ကပြောပါတယ်။ရဲတွေကသူ့ကိုညှက်ပြီးဖမ်းထားတော့စစ်သားတယောက်ကနောက်ကျောင်းကနေတနက်နဲ့ပြစ်ခဲ့တာလို့လည်းပြောပါတယ်။အခုလိုဆန္ဒပြမှုတွေကိုသွေးနေကြဖြိုခွဲနေခဲ့တာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာကလည်းဖိအားပေးမှုတွေရှိလာတဲ့နောက်ပိုင်းအာဆီယံကအစည်းအဝေးကျင်းပဖို့လှုပ်ခဲ့တယ်လို့အစည်းအဝေးတက်ရောက်ဖို့ပါစစ်ကောင်းဆောင်ကိုဖိတ်ကြားခဲ့တာဖြစ်ပြီးဒီလိုဖိတ်ကြားတာကိုဒေါသထွက်နေတဲ့မြန်မာနိုင်ငံတလွှားကပြည်သူတွေကလမ်းပေါ်တွေထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြို့ကြီးတွေ၊ခြေရွာတွေ၊ဝေးလံခေါင်ဖျားဒေသတွေနဲ့မကဘဲနေဆက်ဒေသတိုင်းဒေသလက်နက်ကင်နေနေတွေမှာပါဆန္ဒသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုနေ့စဉ်လိုလိုပြုလုပ်နေတာဖြစ်ပြီးဒီဆန္ဒပြမှုတွေကိုဖြိုခွင်းမှုကလည်းတည်ဆုံသူက950ဝန်းကျင်ရှိနေပြီဖြစ်ပါတယ်။